မြန်မာနိုင်ငံမှာကြီးမားတဲ့ကိုဗစ်တတိယလှိုင်းကိုကြုံနေရပြီးအရေးပေါ်အကူအညီတွေအရေးတကြီးလိုအပ်နေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACM ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကြေညာချက်မှာမြန်မာနိုင်ငံရင်ဆိုင်နေရတဲ့ကိုဗစ်ကပ်ရောဂါအကျပ်တဲအတွက်လူသားချင်းစာနာမှုအကူအညီတွေပေးဖို့ကုလသမဂ္ဂအာဆီယံနဲ့တခြားနိုင်ငံတွေကမြန်မာပြည်သူတွေစီတိုက်ရိုက်အကူအညီပေးကြဖို့ကိုလည်းတောင်းဆိုထားပါတယ်။လက်နက်ကင်အစိုးရဖွဲ့ဟာနိုင်ငံရေးအမျက်ထုတ်ဖို့ဒီမိုကရေစီရေလှုပ်ရှားမှုတွေကိုအနှောက်အယှက်ပေးပြီးကိုဗစ် -19 ကပ်ရောဂါကိုလက်နက်တဖွဲ့အသုံးချနေတယ်လို့လည်း SACM အဖွဲ့ဝင်ဒေါက်တာရန်ဟီလီကကြေညာချက်မှာပြောထားပါတယ်။ဒီတော့တွင်မှာပဲမနစ်ကတစ်နှစ်လုံးကိုဗစ် -19 ကပ်ရောဂါထိန်းချုပ်ရေးဆောင်ရွက်နေကြရင်တန်ပေါင်းများစွာသောကလေးတွေဟာပိုလီယိုနဲ့ဝက်သက်လို့ကြိုတင်ကာကွယ်နိုင်တဲ့ရောဂါတွေအတွက်မထိုးမဖြစ်တဲ့အခြေခံကာကွယ်ဆေးတွေထိုးခွင့်မရခဲ့ကြဘူးလို့ WHO ကပြောပါတယ်။2020ခုနှစ်အတွင်းမှာကလေးတိုင်းပုံမှန်ထိုးရမယ့်ကာကွယ်ဆေးမထိုးလိုက်ရတဲ့ကလေးတွေ23တန်းရှိနေပြီးဒါဟာ2019ခုနှစ်ကထက် 3.8 တန်းပိုများတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့မကြာသေးခင်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။အဲ့ဒီနှစ်အပိုင်းအခြားအတွင်းကလေးပေါင်း18တန်းဟာဘာကာကွယ်ဆေးမှရခဲ့ပုံမရှိပဲကာကွယ်ဆေးရရှိမှုအကြီးအကျယ်မညီမမျှဖြစ်နေတဲ့အကြောင်း WHO ကပြောပါတယ်ရှင်။